Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုံးလင်းပေးမဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုံးလင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ American Council ဝင်ရုံဝန်ထမ်းတို့ကိုရုရှားလုံခြုံရေး Agency ကအရေးယူလိုက်ပါတယ်။နိုင်ငံတကာတန်တမန်ဆက်ဆံရေးကိစ္စရပ်တွေအပေါ်စစ်ကောင်စီမှာဆုံးဖြတ်ခွင့်အာဏာမရှိဘူးလို့ NUG ရဲ့နိုင်ငံရေးဝန်ကြီးဌာနကပြောလိုက်ပါတယ်။မြန်မာရေတပ်အတွက်ဆိုနာစနစ်3ကိရိယာတွေရောင်းချခဲ့တယ်လို့စင်ကာပူနိုင်ငံသား2ဦးကဝန်ခံလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လွတ်လပ်ရေးအဖွဲ့ KAIO ဌာနချုပ်လိုက်စားအနီးမှာရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကလည်းလေးချောင်းကနေရက်ဆက်တိုက်ခိုက်တာတွေရှိနေပါတယ်
။ကျွန်တော်တို့ဇော့နေတဲ့နေရာမှာရောက်တယ်လို့ရင်ဆိုင်တိုက်ပွဲတွေရှိပါတယ်။28ရက်နေ့မှာလည်းလေးချောင်းနဲ့လာပစ်တဲ့အချိန်တွေရှိပါတယ်။ဒီပြင်ကလည်းနည်းနည်းတော့လှုပ်ချလာတယ
်။ KAIO ပြောခွင့်ရပြောခဲ့တာပါရှင်။ကချင်စီရေးသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်သခိုင်းမင်းကြီးမြို့နယ်ထဲမှာစစ်တပ်ထောက်ခံတဲ့သူအများစုရှိတဲ့ကံရွာကိုကောက်ွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတဲ့ချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်လို့ကံရွာသားတချို့တေဆုံးခဲ့ရတဲ့သတင်းနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ရုရှားနိုင်ငံ Vladivostok မှာရှိတဲ့ American Council ဝင်ရုံဝန်ထမ်းဟောင်းတို့ကိုယူကရိန်းစစ်ပွဲနဲ့ရုရှားကဆန္ဒပြပွဲတွေအကြောင်းအချက်အလက်တွေစုဆောင်းပေးမှုဆွဆွဲချက်နဲ့အရေးယူလိုက်တဲ့အကြောင်းရုရှားနိုင်ငံ FSB လုံခြုံရေးအေဂျင်စီကဒီကနေ့ပဲပြောလိုက်ပါတယ်။ American Council ဝင်ရုံဝန်ထမ်းဟောင်းဖြစ်တဲ့ Robert Chernoff ဟာ2022ခုနှစ်စက်တင်ဘာလကနေစပြီးရုရှားစစ်တပ်ရဲ့အချက်အလက်တွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုစုဆောင်းရယူခဲ့တယ်လို့ FSB ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ American နိုင်ငံသားရဲ့ဝန်ကြီးဌာနကတော့မေလာထဲမှာပဲအခြေမြင့်မရှိတဲ့ဆွဆွဲချက်တွေဖြစ်ပြောပြီးရှုတ်ချခဲ့ပါတယ်။ Chernoff ဟာမော်စကိုမြို့ရှိ American တန်ယုံကိုဝန်ဆောင်မှုပေးတဲ့ပြင်ပအေဂျင်စီတစ်ခုမှာအလုံဝင်ခင်တုန်းကကောင်စစ်ဝင်ရုံမှာ25နှစ်ကျော်ကြာအလုပ်လုပ်ခဲ့တဲ့သူတယောက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ဒရူးမီလာကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မစ္စတာရှနော့ဖ်ကသူအဖမ်းခံရချိန်မှာရုရှားမီဒီယာကသတင်းရင်းမြစ်တွေထုတ်ပြန်တဲ့ထုတ်ပြန်ချက်သတင်းအချင်းချုပ်တွေကိုစုဆောင်းတဲ့အလုပ်ကိုလုပ်တဲ့သူလို့ပြောပါတယ်။တင်းလာနေမှာပဲရုရှားကညဘက်မှာမစ်ဆိုင်းတုံတိုက်ခိုက်မှုတွေရှိခဲ့ကြောင်းယူကရိန်းစစ်တပ်ကသတင်းထုတ်ပြန်ခဲ့တယ်လို့ရုရှားပိုင်နက်ထဲကိုယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့လည်းရုရှားဘက်ကပြောပါတယ်။လေကြောင်းရန်ကာကွယ်တပ်တွေကရုရှားခရုစ်ဒုံးကျည်နှစ်ဆင်းနဲ့ပယ်ထိန်ဒုံးကျည်နှစ်ဆင်းတို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်အနေနဲ့တရုတ်နဲ့အပြူသဘောဆောင်တဲ့ပြိုင်ဆိုင်မှုကိုလိုလားပါတယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဂီနာရီမွန်ဒိုကဒီကနေ့ပြောဆိုလိုက်ပါတယ်သူကတရုတ်နိုင်ငံဘေကျင်းမြို့ကို၄ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားစီးပွားရေးအရာတည်ငြိမ်တဲ့ဆက်ဆံရေးရှိဖို့အရေးကြီးတဲ့အကြောင်းနဲ့တိုးတက်လာတဲ့စီးပွားရေးကနှစ်နိုင်ငံအကျိုးစီးပွားအတွက်ဖြစ်ပါတယ်လို့ဝန်ကြီးရီမွန်ဒိုကတရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ဝေဘ်တောင်းကိုပြောဆိုလိုက်တာဖြစ်ပါတယ်အမျိုးသားလုံခြုံရေးကိစ္စတွေနဲ့ပတ်သက်လာရင်တော့အပေးယူလို့ဖို့မရှိပေမဲ့အမေရိကန်တရုတ်ကုန်သွယ်မှုအများစုကအမျိုးသားလုံခြုံရေးဆိုင်ရာကိစ္စတွေမပါဝင်ဘူးလို့ပြောပါရယ်နှစ်နိုင်ငံအကျိုးစီးပွားအတွက်ကုန်သွယ်မှုနဲ့ယင်းနှိမ့်ညံ့မှုတွေမှာမြင့်တင်သွားဖို့ကတိပြုတဲ့အကြောင်းကိုလည်းအမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကပြောဆိုပါရယ်တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ကတော့အမေရိကန်တရုတ်စီးပွားဆက်ဆံရေးကတကမ္ဘာလုံးအတွက်အရေးပါတဲ့အကြောင်းနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်မှုနဲ့ယင်းနှိမ့်ညံ့မှုတွေမှာပိုပြီးတော့ခိုင်မာအားကောင်းစေတဲ့မူဝါဒတွေဖော်ဆောင်သွားဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့တရုတ်လက်တွဲလှုပ်ဆောင်ဖို့အသင့်ရှိပါတယ်လို့ပြောပါတယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုဖြစ်တဲ့2020သမ္မတရွေးကောက်ပွဲရလဒ်ကိုပြက်ပြယ်အောင်လှုပ်ဆောင်ခဲ့တဲ့အမှုတွေရုံးတင်စစ်ဆေးမယ့်ရက်ကို Washington Federal တရားသူကြီးတူကဒီကနေ့သတ်မှတ်ပါတော့မယ်။ဒီမှုကိုရှေ့ဆက်ဆောင်ရွက်နိုင်မှုအတွက်ခရိုင်တရားသူကြီးတန်ညာချွကန်ကကြားနာမှာဖြစ်ပါတယ် အစိုးရရှိနေတွေဘက်ကတော့ဇန်နဝါရီလ2ရက်နေ့မတိုင်ခင်ရုံးတင်စစ်ဆေးဖို့အဆိုပြုထားပါတယ်။ဒါပေမဲ့လည်းထရန့်ရဲ့ရှိနေတွေဘက်က2026ခုနှစ်ဧပြီလမှစတင်ကြားနာဖို့ပြန်လည်အဆိုပြုထားပါတယ်။မှတ်တမ်းအချက်လက်တွေနဲ့ပတ်သက်ပြီးအချိန်ပိုယူပြီးလုပ်ဖို့လိုတယ်လို့တခြားထရန့်ပေါ်ဆွဆွဲထားတဲ့အမှုတွေနဲ့တိုက်နေတယ်ဆိုပြီးရုံးတင်စစ်ဆေးမယ့်ရက်ကိုနောက်ဆုတ်ပေးဖို့တောင်းဆိုထားတာပါ။သမ္မတဟောင်းဒေါ်နယ်ထရန့်ဟာအမေရိကန်အစိုးရကိုလိန်ညာဖို့ပူပေါင်းကြံစီခဲ့ရတဲ့ဆိုတဲ့စွဲချက်တရားစင်ရေးကိုနှောက်ယှက်ဖို့ပူပေါင်းကြံစီခဲ့ရတဲ့ဆိုတဲ့စွဲချက်တွေအပါအဝင်အမှုပေါင်း၄ခုနဲ့တရားစွဲခံထားရပါတယ်။ဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးလို့ဩဂုတ်လဆန်းကတရားရုံးမှာထွက်ဆိုထားပါတယ်။ထရန့်ပေါ်နောက်ထပ်စွဲဆိုထားတဲ့အမှုဖြစ်တဲ့2016ရွေးကောက်ပွဲမတိုင်ခင်လိမ်မိုင်းဆိုင်ရာဖျော်ဖြေတရုတ်ဆောင်တဦးကိုနှုတ်ပိတ်ခံွေပေးခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်လို့တော့နယူးယောက်ပြည်နယ်တရားရုံးမှာရှေ့နှစ်မက်လကုံမှာတရားရင်ဆိုင်သွားဖို့ရှိနေပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ရဲ့ကိုကျင့်တရားထိန်းသိမ်းရေးဝန်ကြီးကအမျိုးသမီးတွေခေါင်းစည်းပဝါကိုစနစ်တကျဝတ်ဆင်မထားဘူးဆိုရင်အများပြည်သူသွားလာတဲ့နိုင်ငံပိုင်ဥယျာဉ်တွေကိုသွားရောက်လဲပတ်ခွင့်မရှိဘူးလို့တားမြစ်လိုက်ပါတယ်။ဘာမီယန်ပြည်နယ်အလဲပိုင်းမှာရှိတဲ့နာမည်ကြီးပန်းချံတစ်ခုဖြစ်တဲ့ဘန်အီအမီရာပန်းချံကိုဝန်ကြီးမိုဟာမက်ခလစ်ဟနဖီလာရောက်လဲပတ်ပြီးတဲ့နောက်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပန်းချံကိုတွားရောက်ခဲ့တဲ့ဝင်းကြီးဟနဖီရဲ့ခီးစဉ်ပြီးမှတော့ရှုခင်းတွေကိုကြည့်ဖို့အလဲပတ်ထွက်တာကအမျိုးသမီးတွေလုပ်ရမယ့်အလုပ်မဟုတ်ဘူးလို့တာဝန်ရှိတဲ့သူတွေနဲ့ဘာသာရေးကောင်းဆောင်တွေကိုပြောခဲ့တယ်လို့ AP သတင်းဌာနကဖော်ပြပါဗျ။အမျိုးသမီးတွေကိုပန်းချံထဲကိုမဝင်အောင်လုံခြုံရေးတပ်ဖွဲ့တွေကိုတာဝန်ပေးမယ်လို့လည်းပြောပါတယ်။လူခွေရေးစောင့်ကြည့်ရေးအဖွဲ့ကအမျိုးသမီးခွင့်ရေးတွဲဘက်ဒါရိုက်တာဟေသာဘာကတော့အိမ်တွေကအကျဉ်းအောင်ဖြစ်လာပြီးတော့အမျိုးသမီးတွေပေါ်မှာတတိုင်းနေကာသလိုမျိုးအဆင့်ဆင့်ပိတ်လောင်နေတယ်လို့ကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ပြောဆိုလိုက်ပါတယ်။အမျိုးသမီးတွေရဲ့ပညာသင်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်ကိုပိတ်လောင်ယုံထားရုံနဲ့မကဘဲနဲ့ပန်းချံတွေအားကစားခွင့်တွေသွားတာကိုပါတားမြစ်လာတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တာလီဘန်တွေဟာစစ်ထမတန်းအောင်ပြီးတဲ့အာဖဂန်နစ္စတန်အမျိုးသမီးတွေကိုဆက်ပြီးတော့ကြောင်းတက်ခွင့်ကိုလည်းပိတ်ပင်ထားပါတယ်။နောက်ပြီးတော့ဒီပြည်ရင်းပြည်ပကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကိုင်ခွင့်ကိုပါတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
တနင်္လာညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံအခြေဆိုင်အရှိတီမောတန်ယုံယာယီတာဝန်ခံကိုနှင်ထုတ်ခဲ့တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာတရားဝင်မှုမရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့တန်တမန်ရေးနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေမှာဆုံးဖြတ်ခွင့်မရှိကြောင်း NUG ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကြမ်းဖက်လှုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကစွပ်စွဲထားတဲ့ NUG တာဝန်ရှိသူတွေနဲ့အရှိတီမောအစိုးရတာဝန်ရှိသူတွေရဲ့မကြသေးခင်ကဆက်ဆံရေးတွေကိုအကြောင်းပြပြီးအရှိတီမောတန်တမန်ကိုစစ်ကောင်စီကစက်တင်ဘာလ1ရက်နေ့နောက်ဆုံးထားတိုင်းပြည်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအကြောင်းကြားခဲ့တာဖြစ်ပါတယ်။ NUG နဲ့ထိတွေ့ဆက်ဆံတာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လုပ်ရက်အဖြစ်နဲ့လဲစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြခဲ့ပါတယ်။အရှိတီမောအစိုးရကတော့တန်တမန်ကိုနှင်ထုတ်တဲ့စစ်ကောင်စီရဲ့လုပ်ရက်ကိုရှုတ်ချလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကျိုးပတ်မှုတွေကိုအားပေးထောက်ခံဖို့အရေးကြီးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်မယ်အကြောင်းတုံ့ပြန်ခဲ့ပါတယ်။ဒီလာဇန်မှာပဲအရှိတီမောအစိုးရအဖွဲ့ကျန်းသစ္စာကျင့်ဆိုတဲ့အခမ်းအနားတက်ရောက်ဖို့NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုတရားဝင်ဖိတ်ကြားခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာလည်း NUG လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုလူအခွင့်ရေးတင်နန်းဖွင့်လှစ်ဖို့အတွက်ဖိတ်ခေါ်ပြီးအရှိတီမောသမ္မတကိုယ်တိုင်ကလက်ခံတွေ့ဆုံခဲ့ပါတယ် NUG ရဲ့ထုတ်ပြန်ချက်မှာတော့အရှိတီမောအစိုးရရဲ့ဒီမိုကရေစီရေးတရားဝင်စိုးမိုးရေးနဲ့လူကုန်တိုက်ခါအတွက်တန်ဖိုးထားတဲ့ရည်တည်ချက်ကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်ရှင်
မြန်မာရေတဲ့အတွက်စင်ကာပူဒေါ်လာ2တန်းဘိုလောက်ရေအောက်အတန်စနစ်ဆိုနာစနစ်တုံးတဲ့ကိရိယာတွေကိုရောင်းချခဲ့တဲ့စင်ကာပူနိုင်ငံသား2ဦးကသူတို့မှာအပြစ်ရှိကြောင်းစင်ကာပူတရားရုံးမှာဩဂုတ်လ25ရက်နေ့ကဝန်ခံထွက်ဆိုခဲ့တဲ့အကြောင်းကို The Straits Times သတင်းစာမှာရေးသားဖော်ပြပါဗျ။စင်ကာပူကဟိုဒိုနက်ကုမ္ပဏီကနေပြီးတော့အယောင်မန်နေဂျာနဲ့ဒါရိုက်တာတဦးဟာမြန်မာနိုင်ငံပေါ်မှာတားမြစ်ထားတဲ့လက်နက်အပါအဝင်မဟာဗျူဟာမြောက်စစ်သုံးပစ္စည်းတွေရောင်းချမှုပိတ်ပင်ထားတဲ့ဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့စွဲချက်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့9နှစ်လောက်တုန်းကမြန်မာရေတဲ့အတွက် ပင်လယ်ကျမ်းမြင်ပုံထုတ်တဲ့ပဲ့တင်တန်3ဆိုနာစနစ်အတွက်ပစ္စည်းကိရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။ရေအောက်အတန်စနစ်3တဲ့ကိရိယာတွေကိုအင်ဒိုနီးရှားကကုမ္ပဏီတစ်ခုကိုရောင်းချဖို့ဆိုပြီးတော့သူတို့ကနော်ဝေနိုင်ငံကန်စပတ်ရေချောင်းဆိုင်ရာကုမ္ပဏီကိုလိန်ညာခဲ့တယ်လို့စင်ကာပူအစိုးရရှေ့နေကပြောပါတယ်။မြန်မာနိုင်ငံက Life of Universe ကုမ္ပဏီအတွက်အမေရိကန်ဒေါ်လာတသန်းခွဲကျော်ဖို့2018ခုနှစ်ဇူလိုင်လတုန်းကရောင်းချခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့မြန်မာလေတပ်ကို Hydrographic Center ပင်မတိုင်းတာရေးတက်အတွက်အသုံးပြုနေတာကိုစင်ကာပူအာဏာပိုင်နေဘက်ကစုံစမ်းသိရှိခဲ့တာဖြစ်ပါတယ်။မြန်မာရေတပ်အတွက် Sonar System 3နဲ့ကိရိယာတွေရောင်းချနေတယ်ဆိုတော့တိုင်တန်းချက်တွေကိုစင်ကာပူအောက်ခွန်ဌာနကလက်ခံရရှိခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့2020ခုနှစ်အောက်တိုဘာလမှာကုမ္ပဏီကိုစင်ကာပူတာဝန်ရှိတဲ့သူတွေကဝင်ရောက်စီးနှင်းခဲ့တယ်လို့မှတ်တမ်းတွေနဲ့ digital ပစ္စည်းတွေကိုလည်းတင်စီခဲ့ပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတရားရုံးမှာစစ်ဆေးနေတာဖြစ်ပြီးတော့စင်ကာပူ Hydronef ကုမ္ပဏီအပေါ်မှာစင်ကာပူဒေါ်လာ1,000,000,000ကျော်တန်ငွေရိုက်ဖို့အစိုးရရှေ့နေတွေကတင်ပြထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာလျှက်စင်မီတာကတွေဈေးကြီးမြင်တာကိုမကျေနပ်လို့ဆန္ဒပြရတာဟာဒီကနေ့ဆိုတနင်္လာနေ့မှာဆိုရင်၄ရက်ဆက်တိုက်ရှိနေပါပြီ။ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကမီတာစာရွက်တွေကိုမီးရှို့ဆန္ဒပြတဲ့ပုံတွေကိုလည်းဗီဒီယိုတွေမှာတွေ့ရပါတယ်။ဆန္ဒပြသူတွေရဲ့တိုက်ခိုက်ဖို့ချင်းချောက်မှုတွေကြောင့်သက်ဆိုင်ရာလျှက်စစ်ဌာနရုံးခွဲတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ရဲတပ်ဖွဲ့တွေကတာဝန်ယူပေးဖို့လည်းနိုင်ငံရဲ့အနောက်မြောက်ဘက်ခိုင်ဘာပန်ထွက်ခွာပြည်နယ်လျှက်စစ်ဌာနကတရားဝင်တောင်းခံထားပါတယ်။လုံခြုံရေးအတွက်ဝန်ထမ်းတွေတုံးတဲ့ကားတွေရဲ့ license number တွေကိုလည်းဖြုတ်ထားကြဖို့ညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာကရာချီ၊လာဟိုရီ၊ပက်ရှောဝါ၊မောက်ချင်းရောဝပင်တီနဲ့အစ္စလာမဘတ်မြို့တော်အပါအဝင်မြို့ကြီးတော်တော်များများကိုကူးစက်ပြန့်နှံ့ခဲ့ပါတယ်။လူဦးရေ240သန်းရှိတဲ့ပါကစ္စတန်နိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းဟာ29ရာခိုင်နှုန်းထိမြင့်တက်လာနေချိန်မှာပဲလျှက်စင်မီတာကတွေမြင့်တက်လာတဲ့ပေါ်မကျေနပ်မှုတွေဖြစ်ပြီးတော့အခုလိုဆန္ဒပြမှုတွေဖြစ်ပေါ်နေတာပါ။ဆန္ဒပြပွဲတွေကြောင့်ယာယီဝင်ကြီးချုပ်အန်နဝါဦးဟာခါခါကမနေ့တုန်းကအရေးပေါ်အစည်းအဝေးခေါ်ယူပြီးမီတာကတွေကြီးမြင့်တဲ့ကိစ္စဆွေးနွေးခဲ့ကြပေမဲ့ရလဒ်ကတော့မထွက်ခဲ့ပါဘူးရှင်။
ဆူနာမီရေလိုင်းထံကြောင့်ပျက်စီးသွားတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကစွန့်ပစ်ရေးတွေပင်လယ်ထဲကိုဖောက်ကျတဲ့အပေါ်မှာမကျေနပ်တာကြောင့်ဂျပန်စီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေတယ်လီဖုန်းဆက်ပြီးတော့ချိန်ချောက်မှုတွေပေါ်ပေါက်နေတာနဲ့ပတ်သက်လို့တရုတ်တမ်မတ်ကြီးကိုဂျပန်နိုင်ငံကဒီကနေ့ပဲဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။သိပ္ပံနည်းကြအချက်လက်တွေကိုအခြေမခံတဲ့သတင်းအချက်လက်တွေကြောင့်လူတွေရဲ့စိုးရိမ်စိတ်တွေကြီးထွားမလာအောင်လို့အများပြည်သူကိုကြကြနာနာရှင်းပြသင့်ပါတယ်လို့တရုတ်တမ်မတ်ကြီးဝူဂျန်ဟွန်ကိုဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးမာဆာတက်ကာအိုကာနိုကပြောခဲ့ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နျူကလ িয়ার ဆက်ရုံကစွန့်ပစ်ရေးတွေဟာတန့်စင်ထားတာကြောင့်အန္တရာယ်ရှိတဲ့အဆင့်မှာမရှိကြောင်းဂျပန်အစိုးရကပြောဆိုထားပါတယ်။ကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီကလည်းလက်ခံထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲတုန်းကဒီနျူကလ িয়ার ဆက်ရုံတွေကရေတွေကိုပင်လယ်ထဲကိုစပြီးတော့စွန့်ပစ်ရာကနေဂျပန်နိုင်ငံမှာထွက်တဲ့ပင်လယ်စာတွေကိုတင်ပို့ခွင့်တရုတ်နိုင်ငံကတားမြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရေလုံငန်းကနေဒီမုတ်ဖုတ်လုပ်ငန်းကနေအစရေလုံငန်းအစုံဂျပန်စီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေဖုန်းနံပါတ်တွေနဲ့ခေါ်ပြီးတော့ရိုင်းရိုင်းပြပြပြောဆိုတာတွေထောင်နဲ့ချီပြီးရှိခဲ့ပါတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်အတွင်းကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာအနီးမှာပြီးခဲ့တဲ့စနေနေ့တုန်းကရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စစ်ကောင်စီဘက်ကနေလေးချောင်းကနေနှစ်ရက်ဆက်တိုက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့ဗမော်ဘက်ကနေလိုင်စာဘက်ကိုစစ်အင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကိုငိမ့်ညံကတင်ပြပေးပါမယ်ရှင်
။ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာအနီးဇူလိုင်လဇန်ကလေးကနှစ်ဖက်စီရေးတင်းမာနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေတဖန်ငြိမ်သက်နေရကမနေ့ကစနေနဲ့တနင်္ဂနွေနှစ်ရက်မှာနန်းဆန်ရံရွာနီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဩဂုတ်လ26ရက်နေ့ကနေဟိုမင်းပြင်းသွားတဲ့နေနဲ့တူးလာတဲ့စစ်ကောင်စစ်ဘက်ကသူတို့ကျွန်တော်တို့ရဲ့ဆောင်နေတဲ့နေရာမှာရောက်နေလို့ရင်ဆက်တိုက်ပွဲတွေရှိပါတယ်။အဲ့ဒီမှာလဲသူကလေကျုံနဲ့လာပြမပြစ်တက်ရှိပါတယ်။မနေ့က29ရက်နေ့မှာလဲလေကျုံနဲ့လာပြစ်တက်အချိန်နဲ့ရှိပါတယ်။ဒီပြင်ကလဲနည်းနည်းတော့လှုပ်ရှားလာတယ်။နမ်ဆန်ညာကလည်းဒီဗလာမဒီယာပဲတော်တဲ့နေရာပေါ့ องชายาสุรินยามาพิบาร์เลยเลจงกันเนี่ยที่เราเลี้ยนยามาไปพิบาร์เลยโอ้น้ำสัญญาอยู่อามาเลยปุ่งเจราชีบาร์เลย
นั่นสัญญาอยู่อากาศยินลากเรียกตายไข่หมูเรื่องดีด้านปีดูเรื่องเช้าในบีพีเดลูเลี้ยพิบาร์เลยทีนี้มารอนับพัดได้ด้วยจ้ายินแต่ในบีเมลเลยสิ่งของสีแดงก็ปมองกันเนี่ยพี่ดินารีชีนี่เจ้าเนี่ยกี่อายุไปก็เลยแรงขี้มาสงสัยนารีชีนี่เจ้าดีด้านดูก็พิบาร์เลย
อ่ะคือว่าผมว่าเนี่ยเต็มที่รู้คนน่ะกาตุงซีทีมเนี่ยไปบล็อกเจ็ดเลยแล้วมันทีมผมจริงๆเนี่ยผมว่าลำมาส่งนะตุงซีส่งแค่ละคนแต่แม่หูเทียก็หายเลยละผมว่าส่งท่านไปเลยไม่ดีอย่างไรมาหูตัวนี้ไปไปพิจารณาสิ่งนี้เราจะมาบอก
สิ่งของสีแบบนี้แม้แต่ลีกาเดลาร์สิทธิ์มอริฮะทีละเสียเนี่ยมาผมมีกูใช้ยาลากเองมาเลยทีสิทธิ์มอริใช้ยาปีเรนเอาผมมีมาลงอยู่ยี่ติ้งเจ้าท่าเกิดลูไลซาบมาเลยไต้ปวยปูวีเปลี่ยนฉันลานายเนลูติดตากันด้วยกาต้องแต่นี่จ้าบาร์เองสิ่งของสีแดงเนี่ยกี่อายุจ้าไลซาติดตามาสีเอติมาหมู่เรศีเนจีทีละนั่งสังอายันนี่มาเบแชมปีเนี่ยมีเอาไปมาเบนยูเนี่ยด้วยมาเลยไต้ปวยพี่ป้าเกิดลูทีละนั่งสังนี่ยันนี่กาเลยพากันติดตากามายนี่มาเลยไต้ปวยเปลี่ยนฉันเกบาร์เองกามายนี่ไต้ปวยเปลี่ยนฉันเกเรนเอาสิ่งของสีแดงเนี่ยกี่อายุนับพลงกาพากันกามายแล้วงายจะไปทากันบีทีนี้มามากาลันนี่เปลี่ยนพูดบีกันบาร์เองขมยา
ถ้าการรักเช่นลุลัยเพื่อเกี่ยวท่านาจุไลซานีมาสิ่งของสิบกาลีเจ้างานีว่าใต้ข่ายนี่ที่เปลี่ยนท่านนี่ได้สิเช่นนี้กูกูยังอยากจะบีกันรับเช่นบาร์เช่นสบิโรสกายได้เมงเกมบกาใต้บริจังกูติบีบีจมาร์เองสกายได้เมงเกมอยู่ในเรมาสิตาท้าวขันดูอเมียสุชีเรกันยากูปีดูกาวยตะพวยรีกาวินยาวไตไคเคบิโรไตปวยผิดนี่เดเนียกูสิตักกาละแนจีเนปิกขัดตาจองกันยัวดา3อูละแนจีถิมันบิโรเตซงเกเดลูเดตาขันนี่กาเปียวบาเรเยอูเบมาแลปีดูลงจงเยตะพวยรีเนสิกองซีตัดดีจามาไตปวยผิดบวาบิโรกาวยตะพวยวิน2อูเตซงเกบาเรซีเยติมาเนเดสกายไดเนกานาวซงอฉีเนรีกูสุซีติญปะทาราโกกูเคมองซูมิงกาเปียวปะปีบาเมရှင်
စကိုင်းတိုင်းမင်းကြီးမြို့ကနေ3မိုင်လောက်သာဝေးပြီးစစ်တပ်အားပေးထောက်ခံသူတွေအများစုရှိနေတဲ့ကံရွာကိုဒီကနေ့ဩဂုတ်လ28ရက်မနေ့9နာရီလောက်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာမင်းကြီးမြို့ပေါ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကံရွာကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်တဲ့အခြေအနေနဲ့ဒေသခံတချို့သေဆုံးတာနဲ့ပတ်သက်ပြီးမင်းကင်းဒေသခံပြန်ကြားရေးအဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ
်။မနေ့9နာရီအချိန်ကကံရွာမှာတိုက်ပွဲတစ်ဖက်နဲ့ရင်ထိုင်တိုက်ပွဲဖြစ်တာဗျ။ယောက်ျားတိုက်ခွဲရနေပြီးမှဒီကြောတိပြည်နေတဲ့နေရာကိုတွားပြီးမှတိုက်တာဗျ။တိုက်ပွဲကကနာရီကံပေါ်ရကနာရီတော့မရှိပါဘူးတိုက်ပွဲအခြေအနေကမသိတော့မသိနိုင်နိုင်ဘူးဗျဟိုသူတို့ကစစ်ကောင်စီဘက်ကလက်နက်ကြီးပစ်ကူတွေနဲ့လှုပ်ပေးလိုက်တဲ့အတွက်ဟိုဟာကျွန်တော်ဘက်ကလည်းဒဏ်ရာရတဲ့သူတွေရှိနေတော့ပြန်ထွက်ခွာခဲ့ရတယ်ဗျမင်းကြီးကနေလက်နက်ကြီးနဲ့လှမ်းပစ်ကူပေးတဲ့ဥစ္စာနဲ့လက်နက်ကြီးကနှံပြီးမှပြေးရတယ်ဒီရှိခဲ့တော့အဖိုးကြီးတယောက်ရဲ့အသက်30ကျော်အမျိုးသမီးတယောက်ရဲ့ပြန်နေကြတော့အမျိုးသားတယောက်တန်နေတုံးနေနေတန်နေကြတော့အင်းရင်ဖြစ်ပြီးပြင်းလို့လုတ်တဲ့အချိန်ကနေအဲ့အခါကြီးကနှမ်းကုန်ကြတော့တယ
်ကံရွာမှာစစ်တပ်ထောက်ခံသူ30နီးပါးကတက်ဆွဲထားပြီးကျေးရွာအတွင်ဂရုချင်းအကာအကွယ်တွေပြုလုပ်ထားတဲ့အတွက်ဒေသခံအများစုကပြူကျေးရွာလို့သတ်မှတ်ထားတာပါတိုက်ပွဲအတွင်စစ်တပ်ထောက်ခံသူဖြူစော်ရီ3ဦးသေဆုံးခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်3ဦးလည်းထိကြိုက်တံရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။သေဆုံးတံရတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းထဲကပဲရေဦးမြို့နယ်မှာလည်းကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။တပင်းကနေရေဦးမြို့နယ်ကထွက်လာတဲ့စစ်တပ်နဲ့လမ်းမှာအပြန်အလှန်တိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မင်းမနေ့ကနေရေယူရနေပြတဲ့အင်းကိုခေါ်တာဟုတ်တင်းကိုထိုးလာအဲ့ဒီကံဒီမှာမထပ်နေတဲ့ကံတင်းကနေပြောဒီနေ့မနေ့ကတော့ရေယူကိုပြန်ပြီးတော့ခေါက်လာတာပြဟုတ်တင်းကနေထွက်တဲ့စီကြောင်းကရေယူကိုပြန်ဝင်နေတဲ့ခင်ထောက်တာခင်ထောက်တဲ့
ပါပေါ့ညနေပါလာဖာအဖွဲ့ဝင်ပေါ့ခုစရရှိလူအဲ့မှာကြာဆုံးသွားရောဟုတ်ရေဝင်ငင်းထောက်ရင်လည်းတက်ကြတာတက်ကြရင်လည်းအဲငင်းသွားတော့ပြစ်ပြစ်ကြည့်ကြတာအတတေတော့မရှိဘူးပေါ့နော်ဒါမျိုးပြစ်ပြစ်ကြည့်တဲ့ချိန်ဘောကစကားစကားကလည်းနဲ့ကြည့်နေနေတဲ့ခါလည်းနဲ့ကြည့်ကြမှန်တာပေါ့
စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးုံမှာအခြေချတပ်ဆွဲပြီးခင်ဦးရေဦးတပရင်စားတဲ့မျိုးနယ်၃မျိုးနယ်ကိုမကြာခဏနယ်မြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ်စစ်တပ်နယ်မြေရှင်းလင်းတဲ့လမ်းတစ်လျှောက်ကျေးရွာတွေကပြည်သူတွေဟာစစ်တပ်နဲ့ဝေးရာဘေးလွရာကိုမကြာခဏထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ကြောင်းအဝေးရောက်မှသာနေရက်ကိုပြန်ဝင်နိုင်ကြလိမ့်ရှိပါတယ်ဒီလဩဂုတ်လ22ရက်နေ့ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်စစ်ဘေးတိမ်းရှောင်ရင်းခင်ဦးမြို့နယ်ကတပ်ကြီးတဦးအမောဖောက်ပြီးတေဆုံးခဲ့တယ်လို့ကြေးရွာဘက်ကိုစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ဒေသခံတချို့တေဆုံးတာလည်းရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းမင်းကြီးမြို့နယ်ထဲမှာစစ်တပ်ထောက်ခံသူအများစုရှိတဲ့ရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ပြီးတော့တိုက်တဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လို့ကံရွာသား၃ဦးအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုကိုခေမောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မုံတိုင်းတန်တင်းနဲ့ရခိုင်ဘက်ကအခြေအနေသတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မှာစိုက်ကလုံးမိုခါမုံတိုင်းတန်ခံခဲ့ရတာ၃လကျော်ကြာလာတဲ့အထိလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွားလာထောက်ပံ့ခွင့်မရသေးဘူးလို့ဒေသခံအကူအညီပေးနေသူတွေကပြောပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးUNOCHA ရဲ့အကြီးအကဲ Mr. Martin Graphics ဒီလာထဲမှာပဲမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာဒီကူညီကယ်ဆယ်ရေးအခြေအနေတွေကတော့တိုးတက်ပြောင်းလဲသွားတာမရှိတဲ့အကြောင်းပြောပါရယ်။သတင်းပေးပို့ချက်အပြည့်အစုံကိုစံကျော်ပြောပြပေးပါမယ်။
မိုးခမုန်တိုင်းအပြင်ရေကြီးမှုတန်ကိုပါထပ်ဆင့်ကြုံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာတဘောဘေးဒုက္ခသည်တွေစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပြီးစားဝတ်နေရေးအကျပ်တဲတွေကြုံနေရတာပါ။အခုဆိုရင်မိုခမုန်တိုင်းတင်းခဲ့တာ၃လကျော်ကြာလာပြီမဲ့စစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွာလာထောက်ပံ့ခွင့်မရသေးတယ်လို့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေအများပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဩဂုတ်လတတိယပတ်ထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Mr. Martin Griffith ကမုန်တိုင်းတင်းရခိုင်ပြည်နယ်ကိုကိုယ်တိုင်လာရောက်ခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးမှုတွေရှိခဲ့တာကြောင့်အကူအညီတွေလွတ်လွတ်လပ်လပ်ပြန်လည်ပေးခွင့်ရဖို့မျှော်လင့်ထားကြပြီမဲ့လေအခုချိန်ထိကတော့ကန့်တတ်မှုတွေရှိနေသေးပဲလို့ဒေတာတွင်လူသားချင်းစာနာမှုကူညီပေးနေသူတူက VOA ကိုပြောပါတယ်
။ဟိုကူညီပေးတာကတော့ကျွန်တော်တို့ဟိုသိတလောက်မြင်တလောက်တော့မရှိနေဘူးပေါ့လေ။ဘယ်သူဘေးဖွေးစီမှာလည်းမျိုးဟိုလွတ်လွတ်လပ်လပ်သွားလာလှုပ်ရှားပြီးတော့ဒီလက်ရှိကြုံတွေ့နေရတဲ့စစ်ရေးဆောင်တွေရဲ့အမောခါစင်စက်တဲ့ပြည်သူတွေပေါ်မှာဘာမှဘသူတယောက်မှလာပြီးတော့ဟိုကူညီတက်ဖို့နေတာကိုတို့မရှိမတွေ့နေဖြစ်ပါဘူးမတွေ့လဲဆိုတာအဲ့လိုမျိုးတွေတော်လာပြီးတော့လူလုံးတကူတော်လာပြီးတော့တုံ့ဆိုင်ရတာကိုကျွန်တော်မတွေ့လို့ဖြစ်တယ်ဟုတ်တယ်ဟုတ်တယ်အခုချိန်မှာကတော့ဘေးနေရာမှာမှပဲသူတို့အနေနဲ့လူလုံးတကူတော်လာလို့မရဘူးလေအကောင်လုံးကဆစ်ဆစ်မှုတွေရှိတယ်ဘေးကလည်းနှစ်ပုံတည်းကနေအစသူတို့ဟိုဒီမျိုးတွဲမှာတော်လာလို့ရှာမှတော့မှတော်လာရတော့မှနှစ်ပုံတည်းယူရတဲ့အခြေအနေရှိတယ်ဟောဘေးနေရာတော်မယ်ဟိုမှာပုံနာချင်းကနေစစ်တွေကနေပုံနာချင်းတော်မယ်တော့မှနှစ်ပုံတည်းကလာစစ်တွေပုံစံမျိုးကတော့အချင်းကရှိတယ်
ရခိုင်ဒေသမှာကူညီပေးရေးအဖွဲ့တွေကိုဘာကြောင့်ကန့်သက်ထားရလဲဆိုတော့စစ်ကောင်စီကထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ကန့်သက်ချက်တွေကြောင့်မုံတိုင်းတန်တင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးအထောက်အကူလိုအပ်ချက်တွေပိုပြီးများလာနေတာပါ။စစ်ဘေးဒုက္ခသည်3000ကျော်လောက်ရှိနေတဲ့ရသေးတောင်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်တဝဲလောက်ဟာအခုချိန်ထိလုံခြုံတဲ့မိုးကအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်တယ်လို့ရသေးအောင်ဒေသကူညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့မြို့နယ်မှာစစ်ပိချောက်တွေတအားပေါ်တာစစ်ပိချောက်တွေတအားများနေတဲ့ဟာစစ်ပိချောက်တွေအတွက်ကောသူတို့ပါလေလုံးပေးလေဘာမှကောမလုံးပေးတာစစ်ပိချောက်တွေအချိန်မှလည်းဘိုးကအောက်ကိုမရောက်ခဲ့တဲ့ဟာတဝက်လောက်တော့ရှိသေးတယ်ဒေသတော်မှာဆိုလို့ရှိရင်စစ်ပိချောက်ကနေပြီး9000ကျော်လောက်ရှိတယ်လူဦးရေဆို3000ကျော်လောက်အကောင်ကြီးကဒီတိုင်းမှာဒီပုံစံတိုင်းမှာသူတို့ဖြစ်တယ်လို့ပဲနေကြရတဲ့ဟာတွေရှိတယ်မိုးကအောက်ကိုမရောက်သေးဘူးဒီအစိုးရဘက်ကစကားစကားကလည်းဘာမှထောက်ပံ့ပေးတာမရှိဘူး NGO တွေပဲအောက်ကိုနေရတာအခုဘာဖြစ်လာလဲဆိုတော့ကန်နေဒီ IDP ကန်နေအချိန်မှာကျွန်တော်တွေ့တာပေါ့နော်တော်တော်များများမျက်စိရောဂါတွေရှိလာတယ်ဒီမုံလာတို့ပြလာတို့အဲမြုံကက်တာတို့ပေါ့နော်အတင်းကြီးဆိုတာတို့ဖြစ်လာတာဒီဟာတွေရှိတယ်။ဘာကြောင့်လဲဆိုတော့ဒီ NGO တွေကပြတာကလည်းဒီတာပေါ်လိုက်ဟဲ့တွေပေါ့နော်တာပေါ်လိုက်ဟဲ့တွေကိုအမိုးကပြီးပြတဲ့ယာကြီးဖြစ်ပြတယ်။အဲဒီအမိုးကအောက်မှာတာပေါ်လိုက်ဟဲ့တွေမှာအောက်မှာအေးရတဲ့လူတွေကဖြစ်ဖြစ်မျက်စိမုံလာတာတို့အဲယောဂတွေခံစားရတဲ့ဟာတွေရှိတယ်။
ရခိုင်မြောက်ပိုင်းမှာမောခမုံတိုင်းတန်တင်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရမပြန်နိုင်သေးတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေသေးတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်ကူညီရေးအဖွဲ့တွေရဲ့စည်ရင်းအရသိရပါတယ်လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကစားနပ်ရိက္ခာထောက်ပံ့တာတွေရှိပေမဲ့လို့လုံလောက်မှုမရှိသလိုတခြားသဘောဝဘေးအန္တရာယ်တင်ပြည်သူတွေအတွက်လည်းကူညီထောက်ပံ့မှုတွေနည်းပါးတာကြောင့်စားဝတ်နေရေးအခက်အခဲတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မိုခါဆိုင်ကလုံးမုံတိုင်းဒဏ်သင့်တဲ့သူတွေအတွက်အကူအညီပေးရေးတွေကမှစကန်သက်ချက်တွေဆက်ပြီးတော့ရှိနေတဲ့အခြေအနေတွေကိုစူးစီးပြီးတော့ကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမှာအလွတ်လွတ်ခွင့်တက်တန်းတိုးမဲ့အစီအစဉ်သစ်ဘန်ကောက်မြန်မာတန်ယုံကနေကြေညာတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်ခွင့်လက်မှတ်ကုန်ဆုံးနေပေမဲ့နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်နဲ့အထက်ကျန်ရှိနေသေးတဲ့ MOU စနစ်နဲ့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေကိုထိုင်းမြန်မာနယ်စပ်ကော့တောင်းနဲ့မြဝတီမြို့တွေမှာ One Stop Service အမြန်နီးနဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးမယ့်အကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအခုချိန်မှာတော့ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ခွင့်လက်မှတ်တွေအသစ်တုပ်ထုတ်လုပ်ပေးနေတဲ့ကာလဖြစ်တာကြောင့်နေဆက်ပြန်ပြီးတော့တက်တန်းတိုးတဲ့သူတွေကတော့နည်းနေနိုင်တယ်လို့မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါရယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးမှသတင်းပေးပို့ထားပါရယ
်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာအလုပ်သမားတွေကို passport နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်နဲ့အထက်ကျန်နေသေးတယ်ဆိုရင်နေဆက်မှာရင်အမြန်ဆုံးတက်တန်းတိုးနိုင်အောင်စီစဉ်ပေးသွားမယ်အကြောင်းဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကဩဂုတ်လ26ရက်နေ့ကထုတ်ပြန်လိုက်တာပါမြန်မာပြည်တွင်နေရက်အထိပြန်သွားပြီးတက်တန်းတိုးစရာမလိုပဲနေဆက်မြဝတီနဲ့ကော့တောင်းမြို့တွေမှာ One Stop Service အမြန်စနစ်နဲ့အချိန်တိုတွင်းမှာထိုင်းမှာအလုပ်ပြန်လုပ်နိုင်အောင်စီစဉ်ပေးမယ်အကြောင်းကြေညာထားတာပါဒါနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်တက်တန်းကုန်နေဆိုတာနေထိုင်ခွင့်တက်တန်းကိုပြောတာဟုတ်ပါတော့နေထိုင်ခွင့်တက်တန်းကုန်နေတဲ့လူဒါပေမဲ့ passport မှာတော့တက်တန်းရှိနေသေးတယ်ပေါ့နော်အဲ့လိုလူတွေဆိုလို့ရှိရင်တဲ့သူကယူတန်းစနစ်နဲ့ဥစ္စာပေါ့ထိုင်းနိုင်ငံကိုပြန်ဝင်ပြီးတော့လုပ်ဖို့ပေါ့ဒီတော့ကယူတန်းဆိုတာအမှားရဲ့သူ agency နဲ့ကိုအရင်တုန်းကရှောက်ပြီးတော့လာတဲ့ agency နဲ့ဆိုလည်းရတယ်ဒါပေမဲ့ပမာတိပြန်ပြီးတဲ့ခါကျတော့အဲ့ဒီ agency နဲ့တခါပြန်ပြီးတော့ဟိုစည်ရင်းသွင်းတခါပြန်ဆောင် permit တွေပဲကြာပြီးတော့ပြန်လာပေါ့ကြာတာပေါ့ဒီလိုပဲလုပ်ရတော့မှန်တယ်ဒါပေမဲ့အဲ့ဒီတော့ရမလို့ပေါ့နေဆက်မှာပဲလုပ်ပြီးတယ်ပေါ့ယူတန်းကိုတော့တောင်းတဲ့မြောက်ဒီပဲဟိုအားတွေမပါဘူးဒီမဲဆိုင်ကျွန်တော်တက်ကြည့်လို့ရတယ်အဲ့ပဲဆိုင်တော့မပါသေးဘူ
းထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာအလုပ်သမားတွေတရားမဝင်နေထိုင်အလုပ်လုပ်နေတဲ့အလုပ်သမားတွေကိုပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေထုတ်နိုင်အောင်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကနေ31ရက်နေ့အတွင်းစည်ရင်းပေးသွင်းကြဖို့ထိုင်းအစိုးရကထုတ်ပြန်ထားတာပါဒါကြောင့်တက်တန်းကုန်နေတဲ့မြန်မာအလုပ်သမားအတော်များများဟာပန်းရောင်ကတ်လို့ဖို့အတွက်စည်ရင်းပေးသွင်းထားကြတာကြောင့်အခုမြန်မာတန်ယုံကယူတန်းစနစ်နဲ့ထိုင်းကိုပြန်ဝင်နိုင်မဲ့နီလန်လိုက်ပါလှုပ်ဆောင်သူကတော့နည်းပါးနိုင်တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်။ MOU စနစ်နဲ့အဲ့လိုပြန်ဝင်ဖို့ပါညာလှုပ်ဖို့ကိုလူတွေကအွန်လိုင်းဖြစ်ဘူးလေသတင်းနဲ့မကြားတဲ့ခါကျတော့အကုန်ရစီကိုလည်းမူတည်မှာပေါ့အဲ့ခါကျတော့အများစုကကျွန်တော်ထင်တယ်ဒီလို့သမားမကုန်နေအစ်စ်သွင်းတဲ့အထက်ကိုသွားလှုပ်လိုက်ကြပြီထင်တယ်။ဘန်ဝဲလှုပ်တဲ့အုပ်စုဟိုညာနယ်လို့ကျွန်တော်တို့အဲ့လိုမျိုးယူဆရမှာ
ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့အလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေနေဆက်မြဝတီနဲ့ကော့တောင်းမှာပဲအမြန်ဆုံးတက်တန်းတိုးနိုင်မဲ့ One Stop Service စနစ်လုပ်ပေးမှာဖြစ်လို့မြန်မာလူသမားတွေအနေနဲ့မိမိတို့ရဲ့လုပ်ငန်းခွင်တွေက HR Manager တွေကိုပါအသိပေးထားဖို့နှိုးဆော်ထားပါတယ်ထိုင်းနိုင်ငံထဲမှာပြည်ပကလာပြီးအလုပ်လုပ်ခွင့်လက်မှတ်ရဖို့ရှောက်ထားသူစရင်ခုနှစ်သိန်းလောက်ရှိတာမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားက5သိန်းလောက်ပါဝင်ပါတယ်အထူးသဖြင့်မြန်မာနိုင်ငံကိုပြန်ပြီးတက်တန်းတိုးရတဲ့ဈေးစကများလာကြောင်းထိုင်းရောက်မြန်မာအလုပ်သမားအတော်များများကတော့ထိုင်းနိုင်ငံအတွင်းမှာပဲရှောက်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်ကိုပဲအဓိကရှောက်ကြတာဖြစ်ပါတယ်ရှင
်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင် VOA ရဲ့တနင်္လာညအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ် အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32လိုင်းဒိုမီတာ51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုရင်းဦးဆုံးတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံတရားမျှတမှုရရှိပြီးတော့အကူအညီတွေအလုံလောက်ရရှိရေးစတဲ့အခွင့်အရေးတွေကိုအမေရိကန်တွေဘက်ကပို့ပြီးတော့မှအလေးနက်ထားဆောင်ရွက်ဖို့မျှော်လင့်ကြောင်းရိုဟင်ဂျာကိုယ်စားလှယ်ဖွဲ့ကပြောပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကိုကျွန်မဆက်သွယ်မေးမြန်းထားတာရှူစားနာဆင်ပါရှင်။အင်္ဂယ်ဦးရွှေမောင်ရှင်ခုလိုမျိုး VOA မြန်မာပိုင်းကိုလာပြီးတော့မှတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ကျွန်တော်ဘက်ကလည်းအခုလိုဘူရီယေစတူဒီယိုမှာဖိတ်ကြပြီးမှ view ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျွန်မအဓိကသိချင်တာကတော့အခုအင်္ဂယ်အပါဝင်ပေါ့နော်ဒီရိုဟင်ဂျာဒီ delegation ကိုယ်စားလှယ်အဖွဲ့ကအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကိုခီးထွက်လာကြတယ်လို့သိရပါတယ်ဩဂုတ်လ27ရက်နေ့ကနေပြီးတော့ဩဂုတ်လ25ရက်နေ့အထိပေါ့အဲ့တော့ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်နဲ့နောက်ပြီးတော့ဒီခီးစဉ်ဖြစ်မြောက်လာရတဲ့အကြောင်းလေးပေါ့နော်အဲ့ဒါလေးအရင်ဆုံးအတိုးချုပ်လေးရှင်းပြပေးပါရှင်
ဟုတ်ကဲ့ဒီခရီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီဩဂုတ်လ25ရက်ကကျွန်တော်တို့ရိုဟင်ဂျာတွေကိုလူမျိုးတုံးသတ်ဖြတ်မှုကျူးလွန်ခဲ့တဲ့6နှစ်ပြည့်မြောက်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီအဓိကပေါ့လေဒီအမေရိကန်အစိုးရဒီကျွန်တော်တို့စီးနှိမ်ပြီးလို့ရှိရင်ကျွန်တော်တို့ဟိုဘာနော်အောက်လွှတ်တော်ပြီးရင်နောက်တစ်ခါ policy maker တွေတော့ကျွန်တော်တို့ဒီဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေနောက်ဟိုပတ်သက်ရပတ်သက်ကြပါနော်စတိတ်ခူလာတွေအားလုံးကိုသူတို့ကိုတခါပြန်ပြီးတော့ဟိုရမိုင်းလုပ်ဖို့ရေနောက်တခါဒီလက်ရှိဒုက္ခသည်စခန်းထဲမှာဖြစ်ပြနေတဲ့အကြောင်းအရာတွေကိုဒုက္ခသည်တွေရာနေပြောတဲ့ဇကားတွေဆိုတော့ဒီဟာတွေကိုကျွန်တော်တို့ကခုနဒီတာဝန်ရှိအမေရိကန်အစိုးရနဲ့ကွန်ကရစ်လွှတ်တော်တာဝန်ရှိတဲ့ကျွန်တော်ပုဂ္ဂိုလ်တွေ policy maker တွေကိုဒီအကြောင်းအရာတွေရှင်းပြပြီးတော့မှဒီအဖြစ်ရှာလို့ရအောင်နော်ဒီလမ်းကြောင်းတစ်ခုပွင့်သွားအောင်ဆိုတော့လှုပ်လို့ရအောင်ဆိုရင်မှဒီရွေချင်းတဲ့ခီးစဉ်ကိုစီစဉ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အင်္ဂယ်တို့ခုဒီခီးစဉ်ထဲမှာဒီအမေရိကန်သမ္မတပေါ့နော်အင်ဖြူရောဘက်ကနေပြီးတော့တာဝန်ရှိတဲ့သူတွေပါဝင်အမေရိကန်ရဲ့လွှတ်တော်ကိုယ်စားလှယ်တွေရောနောက်ပြီးတော့ဒီရိုဟင်ဂျာကမ့်တွေကိုအကူအညီပေးနေတဲ့ USAID လို့မျိုးပေါ့နော်ဒီအဖွဲ့အစည်းတွေတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ပြီးတော့ဆွေးနွေးခဲ့ကြတဲ့ခါမှာအဓိကဘယ်အချက်တွေကိုအဓိကအင်္ဂယ်တို့ဦးဟိုပေါ့နော်ဒီအဓိကထားပြီးတော့မှဆွေးနွေးတင်ပြခဲ့တာရှိပါသလဲသူတို့ဘက်ကရောအင်္ဂယ်တို့ဒီရိုဟင်ဂျာဒီဒုက္ခသည်တွေအတွက်ကိုဘာတွေလှုပ်ဆောင်ပေးမယ်ဆိုပြီးတော့ပြန်ပြီးတော့မှပြန်လည်ဆွေးနွေးခဲ့ကြတာလည်းရှိပါလဲရှင်
ကျွန်တော်တို့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့နောက်တစ်ခါကျွန်တော်တို့ဒီစိနေလွှတ်တော်အမတ်တွေနောက်တစ်ခါကျွန်တော်အောက်လွှတ်တော်အမတ်တွေနောက်တစ်ခါကျွန်တော်တို့ခုနပြောသလိုအကူအညီပေးနေတဲ့ဒီ USAID လို့အဖွဲ့အစည်းနဲ့တွေ့တဲ့အခါမှာကျွန်တော်တို့အဓိကတင်ပြတာကတော့လက်ရှိရိုဟင်ဂျာတွေခံစားနေရတဲ့ဒီစားနေရိတ်ခံမလုံလောက်မှုဒီ World Food Program ကနေကျွန်တော်တို့ကရှော့လိုက်တယ်ပြီးတော့ငွေရရှိမဲ့အလုပ်ကိုလည်းလုပ်ခွင့်မရှိဘူးပြီးရင်ကျွန်တော်တို့စာတွေကိုလည်းလုံးလုံးလည်းမတင်ရဘူးဆိုတော့ဒီဟာလေးတွေကိုအဓိကကျွန်တော်ဆွေးနေတယ်ပြီးတော့ကျွန်တော်တို့ကဒီအခုဒုက္ခသည်စခန်းမှာလက်တလောဖြစ်နေတဲ့ဟာတွေကဒါကျွန်တော်တို့ရေတို့လိုအပ်ချက်တွေရေတို့အခက်ခဲတွေပြီးတော့ရေရှည်မှာကြတော့ကျွန်တော်တို့ဒီလူတွေကဒါမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်သူတို့ကဒီပြန်တဲ့အခါမှာဂုဏ်သိက္ခာရှိရှိနဲ့နော်ကျွန်တော်တို့ဒီနိုင်ငံသားလူခွင့်ရနော်ကျွန်တော်ပြည်သူခွင့်ရအပြည့်အဝနဲ့ပြန်ယုံနဲ့မပြီးသေးဘူးအခုလက်ရှိရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတယ်အခုလက်တလောရှိနေတဲ့အခြေအနေအားလုံးကိုကျွန်တော်တို့ကဂဂနနာတစ်ခုမကျင်ရှင်းပြတယ်ဆိုတော့အဲ့ဒီပုံမှာလည်းသူတို့ကတစ်ခုချင်းကျွန်တော်စီစစ်ပြီးတော့မှဒါလိုအပ်တယ်လို့သူတို့ဆောင်ရွက်သွားမယ်ကျွန်တော်တို့ဒီဘာသာရေးလွတ်လပ်မှုဆိုင်ရာတန်မတ်ချင်းနဲ့တွေ့တဲ့အခါလဲသူကဒီကိစ္စတွေကိုကျွန်တော်အထူးတည်စိတ်ဝင်စားတယ်ပြီးရင်ကျွန်တော်အထူးကိစ္စတစ်ခုအနေနဲ့တင်ပြခဲ့တာကဒီသမ္မတဒေါ်နယ်ထရမ့်ခက်က သူကဂျီနိုဆိုက်ကာကွေတားဆီးရေးဆိုင်ရာဥပဒေတခုကိုပြထားတယ်ဆိုတော့အဲ့ဒီဥပဒေအရနောက်နောက်ဒီဒုက္ခတွေပြန်သွားလို့ရှိရင်နောက်တစ်ကြိမ်ဒါမျိုးဂျီနိုဆိုက်ပုံစံလုံးလုံးမရအောင်ကာကွေတားဆီးမဲ့အစီအမံနဲ့ပတ်သက်ပြီးလဲကျွန်တော်တို့အသေးစိတ်ဆွေးနွေးတယ်အဲ့ဒီဘက်မှာလည်းသူတို့လှုပ်ဆောင်နေတယ်အကုန်လုံးကျွန်တော်တို့လည်းဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတော့ဒါတော်တော်လေးကိုအပြုသဘောအနေနဲ့အဲကျွန်တော်တို့ပြောသွားတာတွေ့ရတယ
်
နောက်တစ်ဖက်ကအခုလက်တော်ကျွန်တော်တို့ဒီလူဦးရေနောက်ကဒုက္ခသင်တဲ့ကျွန်တော်တို့ဒီ immigrant ဆိုင်ရာဌာနပေါ့လေအဲဒီကတာဝန်ရှိပုဂ္ဂိုလ်ကလည်းအဒီကတကယ်ဒုက္ခရောက်နေတဲ့အစ်အမတကယ်ဂျီနိုဆိုက်ရဲ့ဒီဟိုပါတော့သားကောင်တွေဖြစ်သွားတဲ့အဲအဲ့ဒီထဲမှာအရေးတကြီးလိုအပ်နေတာပေါ့နော်သူအခြေအနေအကြောင်းအကြောင်းအခြေအနေရလုံခြုံရရနောက်ကကျမ်းမာရရစသည်အားဖြင့်အရေးကြီးတဲ့လူကျွန်တော်တို့အယောက်တစ်ထောင်လောက်ကိုလည်းကျွန်တော်တို့ဒီအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီအစဉ်နဲ့ပေါ့နော်ဒီဘင်္ဂလားဒေ့ရဲ့နိုင်ငံကနေဒီအမေရိကန်နိုင်ငံမှာအခြေချနေနိုင်ဖို့အတွက်အဲလုတ်ပေးမယ်လို့လည်းသူတို့ပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်ကပထမဦးဆုံးပြောခဲ့တဲ့ကိစ္စပေါ့နော်ဒီကတော့ဒီစာနဲ့ရိတ်ခါတွေရှော့ချလိုက်တဲ့ကိစ္စအကူလာသမဂအပါအဝင်ဒီရိုဟင်ဂျာတွေအတွက်ဒီရန်မုံငွေရှော့ပေးနေတဲ့ကိစ္စမှာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်ကထိတ်တန်းပါတီကြီးကကိုယ်စားလှယ်တွေကိုယ်တိုင်သူတို့သွားပြီးတော့မှရိုဟင်ဂျာဒုက္ခသည်စခန်းကိုလေ့လာခဲ့တာရှိတော့ဒီအဲ့ဒီစားနေရိတ်ခါတွေနဲ့ပတ်သက်ပြီးတော့ဒီဘလိုမျိုးဆက်ပြီးတော့မှအမေရိကန်ပြည်ထောင်စုအနေနဲ့ကူညီပံ့ပိုးပေးဖို့ကိုရောခရီးဒီပေးခဲ့တာပေါ့နော်ပြန်ပြီးတော့မှသူတို့ဘာတွေဆောင်ရွက်ပေးဖို့ရောအန်ကယ်တို့ပြန်ဆွေးနွေးခဲ့တာရှိပါလေရှင
်အကျွန်တော်တို့ဒီလူကြီးတွေနဲ့ဆွေးနွေးတဲ့ခါကျတော့ဒါဘေးအစည်းအဝေးမှာဟိုဂတိပေးပါတယ်ဆိုတော့စကားမပြောဘူးနော
်ဒါပေမဲ့
ကျွန်တော်တို့သူတို့ပြောတဲ့စကားတွေကတော့ကောက်ချက်ချတာပေါ့လေ
ဟုတ်ကဲ့ရှင်ဟု
တ်ကျွန်တော်တို့ဒီတိတ်မကြသေးခင်ကာလကပဲဒီခုနနိုင်ငံသားရေးဝန်ကြီးဌာနရောအဓိကခုနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောသူတို့ကလည်းသွားပြီးပြီ
တစ်
ဖက်ကဒီနှစ်ပါတီကလွတ်တော်ကိုယ်စားလှယ်နှုတ်လေးသွားပြီးပြီသွားပြီးတော့မှဒီလူအချက်ကိုသူတို့သိတယ
်
ဆိုတော့ကျွန်တော်တို့လည်းအထူးသဖြင့်တင်ပြရတယ်ရေတိုနဲ့ရေရှည်မှာရေရှည်ကအရေးကြီးတော့လေလက်တလောကရေတိုပြဿနာကပိုပြီးမှရေးကြီးနေတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့
အဓိကပါတော့ဒီစာနေရိတ်ကဖူလုံမှု96တဲလုံနေလို့ WHO ကလည်းပြောတယ်ဒါ UN ရဲ့စည်းရုံးစရာရာ80ရာခိုင်နှုန်းသူတို့ funding ကယော့နေတယ်ရော်ရဲဆိုတာကသူတို့မှမရလို့ဆိုတော့အဲ့ဒီမရတဲ့ဟာကအဓိကဒိုနာတွေပေါ့လေအလှရှင်တွေရအဲ့ဒီမှာအလှရှင်တွေမှာဒီအမေရိကန်အစိုးရထိုက်တန်းကပေါ့လေသူတို့ကျွန်တော်တင်ပြတယ်ဟိုနေရာတိုင်းမှာကျွန်တော်တင်ပြတယ
်
အဆင်ပြေသွားအောင်ကြိုးပမ်းဆောင်ရွက်ပေးမယ်လို့ဒီလိုပြောတာလည်းရှိပါတယ
်ဟုတ်ကဲ့အန်ကယ်ခုနကပြောတဲ့အထဲမှာဒီကျမတို့ပေါ့နော်ဒီအမေရိကန်ရဲ့အာနိုင်ငံသားရနေပြီးတော့မှတကယ်ပဲရိုဟင်ညာတွေထဲမှာတကယ်ကိုမှအသက်အန္တရာယ်ဆိုရင်ရလောက်တဲ့အနေအထားရှိရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုကမ့်ထဲမှာဆိုရင်ဒီအကြမ်းဖက်အဖွဲ့တွေကနေပြီးတော့အင်အားသုံးပြီးတပ်ဖြတ်တာနောက်ပြီးတော့ဒီကမ့်ကောင်းဆောင်တွေတကယ်ရိုဟင်ဂျာအက်တီဗစ်တွေနောက်တကယ်ကိုမှလူငယ်တွေလုပ်နေတဲ့ဒီဟွာတွေကိုတပ်တာဖြတ်တာတွေရှိရဆိုတော့ဒီလိုမျိုးအသက်အန္တရာယ်ရှိတဲ့သူတွေကိုအဓိကဦးစားပေးပြီးတော့မှအမေရိကန်ကိုခေါ်ဖို့အတွက်ကိုအစီအစဉ်တွေလုပ်နေတဲ့သဘောလားအန်ကယ်။အဲ့တော့အန်ကယ်တို့သူတို့ဘက်ကရောအာဒီလိုမျိုးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကဘောနော်ဘလိုမျိုးအာဆောင်ရွက်ချက်တွေနဲ့လှုပ်ဖို့ပြောတာမျိုးရှိပါလေရှင်။
အဲကျွန်တော်တို့ကလည်းခုနကမတ်ဆုပုံပြောတဲ့ချက်တွေကိုတော့ထောက်ပြတာပါနော်
။ဟုတ်ကဲ့ရှင်။
ဆိုတော့သူတို့ကလည်းဟိုဒီကြိမ်ထဲမှာလူအများကြီးမခေါ်ဘူး။ဟု
တ်ကဲ့ရှင်။
သူတို့မှလည်းကျွန်တော်ဟိုဒီ step by step လုပ်ရတယ်။ဟုတ်
ကဲ့။ဆိုတ
ော့အခုလည်းကျွန်တော်ဒီအမေရိကန်လာဝကတာဝန်ရှိဒီအရာရှိတွေကဟုတ
်ကဲ့
။အဲဒီလူတစ်ထောင်ကိုသူတို့ကသူတို့ရဲ့ဒီဟိုပါနော်ဒီ procedure ရဒီလူတွေဆစ်ဆွေးမှုတွေစည်းရင်းစရာလုပ်တာတွေ
ဒါ
လည်းရှိနေတယ်။ဆိုတော့အဲ့လိုပြောလို့လေကျွန်တော်တို့ကဒီကမ်ဘာရှိတဲ့တသန်းသောရိုဟင်ဂျာနေပါအားလုံးကိုပြန်လည်နေရာချထားဖို့တပြောတာတော့မဟုတ်ဘူး။ဘာလို့ဆိုတော့ကျွန်တော်တို့ရဲ့ရိုဟင်ဂျာအများစုကရေဝေချက်ကကိုယ့်ရဲ့ငွေရထားနေဒါကိုယ့်ရဲ့ဘိုးဘွားပိုင်မျိုးကိုပြန်ပြီးတော့မှအဲ့မှာငြင်းငြင်းစွာနေထိုင်နိုင်ဘူး။ဒါပေမဲ့အဲ့ဒီဟာကိုတခုအကောင့်တွေမဖော်နိုင်ခင်ဒီ၁၉မကူဂျာကာလာမှာခုနကပြောတဲ့ဒီလုံခြုံရေးချိန်ချောက်မှုတွေခုနတက်ဖြတ်မှုတွေဒါလည်းကျွန်တော်အကြောင်းတရားမျိုးစုံဖြစ်နေတယ
်ပြည်ပင်
ကပြောကလည်းရှိမယ်ကမ်ထင်းမှာလည်းအခြားခြားသောပြောကလည်းမျိုးစုံရှိမယ်ဒီပြောကလည်းအလုံးဝစုံသွားတော့နောက်ဆုံးအပြစ်မဲ့တဲ့နော်အမျိုးသမီးတွေလူငယ်တွေကျွန်တော်တို့ဒီကမ်ထဲကကျွန်တော်တို့ဒီခေါင်းဆောင်တွေသူတို့ကပြစ်မဲ့ထားပြီးမှဒီလုံနေတာတွေလည်းရှိတယ
်
ဆိုတော့ဒါမျိုးတွေကရှိတဲ့ခါကျတော့ဟိုဘရော့သူတို့ကိုပြန်လည်ပို့ဆောင်ရင်လုံမလဲဆိုတာကိုစောင့်နေရင်အသက်အန္တရာယ်ရှိတဲ့အတွက်အဲလူဘွားမှာအသက်ကအရေးကြီးဆုံးပဲဆိုတော့ဒါမျိုးလူတွေကိုဦးစားပေးဖို့အတွက်ကျွန်တော်တို့ကလည်းတောင်းဆိုတင်ပြတာရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်အန်ကယ်တခုပြောထားတဲ့ကိစ္စကတော့ဒီရိုဟင်ဂျာလူငယ်တွေအတွက် scholarship ပေါ့နော်ဒီပညာတော်သင်ဆုကိစ္စတွေမှာပြီးခဲ့တော့ကဒီကလေးတွေကဒီထဲကိုရောက်နေတာ6နှစ်ပေါ့နော်ဒါ6နှစ်ဆိုတာနောက်ဆုံးဒီဩဂုတ်လ25ကနေရောက်ခဲ့တဲ့ကလေးတွေပေါ့အရှိတွေမှာလည်းအများကြီးရှိနေတဲ့လူငယ်တွေလည်းရှိတယ်ဆိုတော့ပြီးခဲ့တော့ကတော့ Rohingya ကလေးတွေကိုမြန်မာတင်ယိုးညွန်းတဲ့အညီအတင်မဲဆိုပြီးတော့မှဆောင်ရွက်တာတွေရှိတယ်ပြီးခဲ့တဲ့လပဲဒါပေမဲ့အဓိကကလေးလူငယ်တွေပေါ့နော်ဒီနိုင်ငံတကာအသိမှတ်ပြုတဲ့ဒီcertificate တွေသူတို့အတွက်အသိမှတ်ပြုတဲ့လက်မှတ်တွေရနိုင်မှုကိုလည်းလုပ်ပေးပါဆိုပြီးတောင်းဆိုတာရှိတော့အခုအမေရိကန်ပြည်ထောင်စုကလုပ်ပေးမယ်ဆိုတဲ့ပညာတော်သင်စုကရော Rohingya လူငယ်တွေအထူးသဖြင့်ကလေးငယ်တွေပေါ့နော်အနာဂတ်မျှော်လင့်ချက်ပျောက်နေတဲ့ကလေးငယ်တွေအတွက်ဘလောက်တိုင်းတာထိမှလုပ်ပေးနိုင်မယ်လို့ထင်လဲနောက်ပြီးတော့သူတို့ဘက်ကရောဒီဟာနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဘာတွေလုပ်ပေးနိုင်မယ်လို့အန်ကယ်ထင်ပါလဲရှင်အန်ကယ်တို့ဘာတွေရှိနေခဲ့ပါလဲ
ကျွန်တော်တို့ကိုယ်စားလှယ်ဖွဲ့တွေ့တဲ့ခါကျတော့ဒီဘာလို့ဆိုတော့သူတို့မှာကပညာရေးစနစ်ကလုံးဝ formal မရှိဘူးကိုတူကိုရစနစ်လောက်တာရှိတယ်အဲ့ဒီမှာလဲသူတို့မှာစိန်ခေါ်မှုတွေအများကြီးရှိတယ်ဒါစီဂျန်ခင်ရတယ်လှုပ်လှဲ့လှုပ်လို့မရဘူးဆိုတော့ဒီမနစ်တနေ့ရပဲ UNICEF ဥဆောင်ပြီးမှလုပ်မယ်ဆိုတော့အခုမှအစပဲအဓိကကျွန်တော်တို့ဒီတက္ကသိုလ်ကောလိပ်ဒီတက္ကသိုလ်ကောလိပ်ပညာသင်စုပေးပြီးမှအဲ့ဒါလဲတက္ကသိုလ်ကောလိပ်ရဲ့စံချင်းစံရွက်ရအရေးချင်းမှီတဲ့ကျောင်းသားတွေပဲเนาะဒါပေမဲ့အဲ့ဒီဟာအပြင်ခုနကကျွန်တော်အခြေခံပညာကျောင်းသားလေးရေးကြည့်တယ်အခြေခံပညာကျောင်းသားတွေအတွက်လဲသူတို့ရဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံကသင်ယွန်းသင်တဲ့အတိုင်းဒီတစုတဖွဲ့မဟုတ်ဘူးဒီဒုက္ခတွေအားလုံးနှီးပါသူတို့ကအဲ့ဒါမျိုးသင်လို့ရအောင်ကူညီပေးဖို့တဲ့ကျွန်တော်တို့တောင်းဆိုတယ်ဒီနောက်တစ်ဖက်ကကျွန်တော်တို့ဟိုပါဗောနော်ဒီဒါမျိုးကိုသူတို့လုတ်ပေးတဲ့ခါမှာလဲအဲခုနကတစ်ဖက်ကငွေကြေးကသူတို့ကမလုံလောက်ဘူးမလုံလောက်တော့ဖြတ်တယ်ဖြတ်တော့သူတို့ကလည်းအကြောင်းပြတယ် UN ကအာဒါသက်ဆိုင်ရာအလူရှင်တွေကမပေးလို့တစ်ဖက်ကအဲ့လိုမပေးရင်နောက်တစ်ဖက်ကပေးနိုင်ဖို့အခက်အခဲရှိရင်နောက်တစ်ဖက်ကဒီရိုဟင်ဂျာတွေကိုယ်တိုင်ကိုအလုတ်လုတ်ခွန်းအတွက
်
နော်ဒါခွင့်ပြုဖို့ဘန်ဒါရဲ့အစိုးရကနေဒါကိုလေသက်ဆိုင်ရာကျွန်တော်တာဝန်ရှိပုဂ္ဂိုလ်တွေကဘန်ဒါရဲ့အစိုးရကိုတိုက်တွန်းပြီးတော့မှရိုဟင်ဂျာတွေကပ်မှာသူတို့ဟာသူတို့လုပ်ငန်းလုပ်ပြီးတော့ဝင်ငွေတစ်ခုကိုဖန်တီးနိုင်ရင်တစ်ဖက်က UN ကရှော့ရှားတဲ့ဟာနဲ့ဆိုရင်သူတို့ကအနေနဲ့များ balance လုပ်တော်လို့ရတယ်
ဟုတ်ကဲ့ပါ
ဒီလိုလဲကျွန်တော်တင်ပြတာရှိပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှေ့ဆက်ပြီးတော့ဘာတွေဆောင်ရွက်ပေးနိုင်မှုအတွက်မျှော်လင့်ချက်အလားအလာတွေရှိတယ်အန်ကယ်တို့ဘာတွေများဆက်ပြီးတော့လုပ်ဖို့တွေရောရှိပါလဲရှင
်ကျွန်တော်တို့ကဘာလဲဆိုတော့လက်ရှိဒီလုံခြုံရေးစိန်ခေါ်မှုတွေကျွန်တော်တို့ပြည်တွင်းမှာအဲ့ဒီလုံခြုံရေးစိန်ခေါ်မှုကကျွန်တော်ရခိုင်ပြည်နယ်တွင်းကလုံခြုံရေးစိန်ခေါ်မှုနဲ့ကျွန်တော်တို့ကဆက်ဆက်နေတယ
်ဟုတ်ကဲ့
ဆိုတော့ repetition ကအခုကတရုတ်ကဥဆောင်တဲ့ဟာကိုကျွန်တော်တို့ကဒီ ranger အများစုကမလိုလားတော့လဲပဲကျွန်တော် American နဲ့ American နိုင်ငံရဲ့မဟာမိတ်နိုင်ငံတွေကဥဆောင်ပြီးလုပ်မဲ့เนาะ repetition ကိုတော့ကျွန်တော်တို့လက်ခံတယ်အဲ့ဒီခါမှာကျွန်တော် repetition လုပ်ပြီးဖြစ်ပေါ်လာမဲ့စိန်ခေါ်မှုတွေကိုအခုကတည်းကနေကျွန်တော်တို့ကဒီ senator ချင်းကပ်ပြီးတော့မှလိုအပ်တာတွေလုပ်ဖို့ပေါ့เนา
ะပြီး
လို့ရှိရင်ဒါလက်ရှိရခိုင်ပြည်နယ်တွင်အခြေအနေရောက်ကိုကျွန်တော်တို့လူရင်းတူရှင်းပြောရင်အဲသူတို့ရဲ့နောက်နောက်မှာဒါမျိုး genocide တွေမဖြစ်ဘူး
okay.
ဒါမျိုးလူမျိုးတုံးတက်ပြတ်မှုเนาะကျွန်တော်တို့လူသားမျိုးနေပေါ်မှာကျွလွန်တဲ့ရာဇဝဲမှုတွေမဖြစ်ဘူးလို့ဘယ်သူမှအမှမခံဘူးလောလောဆယ်ဖြစ်နိုင်တဲ့အလားအလာတွေအများကြီးကျွန်တော်တို့မြင်နေရတယ
်ဟုတ်ကဲ့
ဒါတွေကိုလေကာကွယ်တားဆီးဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းတဲ့အခါမှာအဲ့ဒါကိုလေလှုပ်ဆောင်မဲလို့ကျွန်တော်တို့ပြောရတဲ့ဂတိတော့သူတို့ဘယ်တော့မှပြေးတာမဟုတ်ဘူ
း
ဒါပေမဲ့ကျွန်တော်ရဲ့ဒီတုံးသက်ချက်ချက်ပြောလို့ရှိရင်တော့သူတို့အဲ့ဒါကိုလှုပ်ပေးဖို့နေတာရှိတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့အငယ်ဥရွှေမောင်ခုလိုမျိုး VOA မြန်မာပိုင်းကိုဒီလိုမျိုးလာပြီးတော့တွေ့ဆုံပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဖြည်သူလွတ်တော်ကိုစလဲဟောင်းဥရွှေမောင်ကို VOA Studio မှာကျွန်မတွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံပိုင်းနဲ့ဘဏ်တစ်ခုကိုအမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့တာကြောင့်ထိခိုက်တက်ရောက်မှုတွေရှိပေမဲ့ဒီတန်ခတ်ပိတ်ဆို့မှုမှာချွင်းချက်အရာခွင့်ပြုထားချက်ကိုအသုံးပြုပြီးတော့နိုင်ငံသားငွေရရှိရေးကြိုးပမ်းမဲ့အကြောင်းစစ်ကောင်စီကပြောဆိုလိုက်ပါတယ်။ပြည်တွင်းမှာကြုံနေရတဲ့ကုန်စည်နှုန်းကြီးမြင့်မှုကိုကင်တွယ်နိုင်ရေးနိုင်ငံသားငွေလဲနှုန်းကိုထိန်းချုပ်နိုင်မှုစစ်ကောင်စီဘက်ကကြိုးစားနေပေမဲ့ဈေးကွက်ထဲမှာတော့မြန်မာကျပ်ငွေစည်နှုန်းကမတည်မငြိမ်ဖြစ်နေသေးပါ။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ဒီနေ့ကဘယ်လောက်ကြောင်းသွားလဲဆိုတော့မနက်က9နာရီနောက်ဒီမှာက900နဲ့960ဘတ်ကိုမြန်မာငွေတစ်သိန်းခန့်9နာရီထိုးတော့960 980တစ်သိန်းဖြစ်သွားတယ်ခင်ဗျာ။ဒါကြီးငယ်နေရတယ်ကျွန်တော်ကငွေသေးမကြည့်ရဘူ
း။ထိုင်းချေဆိုင်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကဩဂုတ်လ25ရက်နေ့ငွေလဲနှုန်းအခြေအနေကို VOA ကိုပြောပြခဲ့တာပါ။အမေရိကန်ရဲ့အခုနောက်ဆုံးမြန်မာနိုင်ငံပိုင်ဘဏ်တစ်ခုအပေါ်ဒဏ်ခတ်ပိတ်ဆို့မှုနောက်ပိုင်းမြန်မာကျပ်ငွေစည်းနှုန်းကျပြီးကုန်စည်နှုန်းကြီးမြင့်မှုဒဏ်ကိုရင်ဆိုင်နေရတာပါ။အ အမေရိကန်တန်ခတ်ပိတ်ဆို့မှုကြောင့်ထိခိုက်သက်ရောက်ရမှုကိုစီမံကိန်းနယ်ဖန်တာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်နိုင်ငံခြားငွေရရှိမှုသုံးစွဲမှုများကိုတက်ရောက်စေတဲ့အပြင်ပို့ကုန်သွင်းကုန်လုပ်ငန်းရှင်များနိုင်ငံခြားပံလုပ်ငန်းဝန်ဆောင်မှုရယူသူပို့ကူဌာနအဖွဲ့အစည်းများကိုလည်းပဲထိခိုက်စေပါတယ်ဒီပိတ်ဆို့မှုအမိန့်အပေါ်မှာလည်းပဲနိုင်ငံအလိုက်သက်ဆိုင်ရာဘဏ်အလိုက်ဒိဗေကောက်ယူမှုမတူကြဘဲနဲ့အမျိုးမျိုးကွဲပြားပြီးတော့လိုရာဆွဲပြီးတော့ကောက်ယူကြတဲ့အနေအထားလဲကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာချွင်းချက်ရှိထားတာကိုအတုံးချပြီးနိုင်ငံခြားငွေရရှိရေးကြိုးပမ်းမယ်လို့လဲဒုတိယဝန်ကြီးဦးမောင်မောင်ဝင်းကပြောပါတယ
်ဟိုရဲ့ဖေစီဂျန်နယ်လိုင်စင်နံပါတ်5မှာကျွန်တော်တို့ချွင်းချက်တွေပါရှိတာရှိပါတယ် specific license လျှောက်ထားပြီးတော့ဒီလွှဲပြောင်းပေးပို့ဖို့ဆက်လက်ဆောင်ရွက်နေတဲ့ကိစ္စရပ်တွေပါရှိတယ်လို့တွေ့ရှိရပါတယ်ဒါတွေကိုလည်းကျွန်တော်တို့ကိစ္စရပ်တရက်တစ်ခုချင်းအတွက်ကို specific license များလျှောက်ထားပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဥပမာအဖြစ်နိုင်ငံတကာအဖွဲ့အစည်းများကိုထက်ဝင်ကြီးများထက်ဝင်တဲ့ကိစ္စနှစ်စင်ကြီးတွေထက်ဝင်တဲ့ကိစ္စနိုင်ငံတကာကရယူထားတဲ့ပြပချင်းွေပြန်လည်ကိစ္စစတဲ့ကိစ္စများဖြစ်ပါတယ
်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံ OFAC ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြီးညာချက်မှာဖော်ပြထားတဲ့ OFAC ရဲ့အထူးခွင့်ပြုချက်ဒါမှမဟုတ်လည်းချွင်းချက်မရှိရင်အမေရိကန်တွေဒါမှမဟုတ်လည်းအမေရိကန်နိုင်ငံတွင်းကနေဒါမှမဟုတ်လည်းအမေရိကန်ကနေအလွှဲအပြောင်းတွေကိုတားမြစ်တယ်ဆိုတဲ့အချက်ကိုဒုတိယဝန်ကြီးဦးမောင်မောင်ဝင်းကကိုးကားပြောဆိုတာဖြစ်ပါတယ်တချိန်တည်းမှာပဲအမေရိကန်ဒေါ်လာလိုအပ်ချက်ကိုလျှော့ချနိုင်ရေးအတွက်ထိုင်းဘတ်ငွေတရုတ်ယွမ်ငွေတွေနဲ့ကုန်သွယ်ရေးနောက်ဘဏ်တွေအသုံးပြုလာရေးကိုလည်းစစ်ကောင်စီကစောင့်ရွက်နေပါတယ်ဘိုးဘန်ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာလင်းအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
အဲ့တော့ကျွန်တော်တို့မြန်မာအမေရိကန်ဒေါ်လာလိုအပ်ချက်ကိုကျွန်တော်တို့ရှော့ချနိုင်မှုအတွက်ဒီနေဆက်ကုန်သွယ်မှုဒါမကပဲနဲ့ပေါ့လေဒီ normal trade ပေါ့ပုံမှန်ကုန်သွယ်မှုတွေပါမှာယွမ်နဲ့ဘတ်တို့နဲ့ဆောင်ရွက်ခွင့်ပြုတာနောက်နိုင်ငံငါငွေပေးချေမှုနဲ့စင်းရှင်းလင်းမှုပုံမှန်လွယ်ကူအဆင်ပြေစေဖို့အတွက်နိုင်ငံသားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဗန်များမှာထိုင်းဘတ်ကိုကျွန်တော်တို့နိုင်ငံတကာငွေပေးချေမှုနဲ့စလင်းရှင်းရှင်းလင်းမှုများဆောင်ရွက်နိုင်တဲ့ငွေကြေးအဖြစ်သတ်မှတ်ခွင့်ပြုခြင်းတို့ကိုလည်းကျွန်တော်တို့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်
။ထိုင်းဘတ်ငွေတရုတ်ယွမ်ငွေအသုံးပြုနိုင်တယ်ဆိုပေမဲ့မြန်မာကျပ်ငွေဈေးအတက်အကျမြန်လာကြောင်းစွန့်စားရမှုများတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ
်။အချို့ကလည်းခံမှန်းပြီးတော့ငွေတွေကိုတိုင်ထားတာပေါ့မယ်။အဲဒါတော့ပြောမလဲအပြောင်းလဲတွေနဲ့ကိုခံမှန်းတော့မဖြစ်နိုင်တော့အဲ့လိုရှုံးကြတာကလည်းဟိုဘယ်ရကလည်းဒီမြန်မာပြည်မှာငွေဘယ်လိုပြောမလဲမြန်မာငွေတအားကျလို့ဆိုပြီးတော့ဒီဖက်ဆိုင်ထားတဲ့တိုင်းလေးနည်းနည်းဝင်ဖမ်းတာရှိရတယ်တရင်တော့ကြားတယ်ခင်ဗျာ
ဘိုးဘန်ဒုတိယဥက္ကဋ္ဌနဲ့ဒေါက်တာလင်းအောင်ကတော့နိုင်ငံခြားငွေထိချုပ်ရေးဆက်ပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ
်တရားမဝင်နိုင်ငံခြားငွေရောင်းဝယ်မှုတွေပပျောက်ရေးနောက်ပို့ဝင်ရောင်းငွေများသတ်မှတ်ချက်အညီပြန်လည်ဝင်ရောက်ရေးတရားမဝင်ကုန်သွယ်မှုများတရှိရေးနောက် online market rate နဲ့ importer အမိခံပြီးတော့မှနိုင်ငံခြားငွေတွေဝယ်ယူပြီးတော့မှအခြားသူတွေကိုတရားမဝင်ဈေးနဲ့ညှိနှိုင်းပြီးတော့ရောင်းချခြင်းမျိုးတွေမဆောင်ရွက်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့သက်ဆိုင်ရာဌာနများနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါလေ။ဒါပြင်ကုန်သွယ်မှုလုံငွေတွေလျှော့ချနိုင်မှုတွင်းကုန်တွေကိုကန့်သတ်ခြင်းတွင်းကုန်အစားထိုးပစ္စည်းများထုတ်လုပ်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့အငယ်စားအလတ်စားနဲ့အသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေထုတ်လုပ်မှုတိုးမြင့်နိုင်ရေးအတွက်တက်တာတဲ့ချင်းဝီတွေပေါ့နော်အဲ့ဒါတွေရရှိစေဖို့ဆောင်ရွက်ပေးခြင်းတို့ကိုလည်းဆောင်ရွက်လျက်ရှိပါတယ
်ဒါပေမဲ့ဈေးကွက်အတွင်းမှာတော့မြန်မာကျပ်ငွေအပေါ်စိတ်ချယုံကြည်မှုအားနည်းနေစေဖြစ်ပါတယ်ရှင
်ဘလို့ကျန်ရည်ရတဲ့တော့ဒီမြန်မာကျပ်ငွေကလည်းတန်ဖိုးကျနေတော့ဝေးအလဲလဲကြီးပဲအရန်မလုပ်သေးဘူးပေါ့လေ
ဟုတ်ကဲ့
ဟဲ့ညာထဲမှာမြန်မာငွေစိုင်းထားတော့အခါတည်းကလည်းဟိုဒေါ်လာကြီးတွေပြတ်သွားတော့ရုပ်ငွေလဲသမားတွေရှုံးသွားရတယ်များပါပြီ။ဒီကျန်ငွေနဲ့ပန်းငွေနဲ့လဲတဲ့နေရာမှာကျွန်တော်တို့ကလည်းအဲဟာမြန်မာငွေစိုင်ပြီးတော့လောက်တာများတယ်ဆိုတော့ဖက်တယ်ဆိုတော့ဖက်ပါတယ် ဆက်တယ်တော့မြန်မာငွေသေးကြနေတော့အများကြီးလက်ကင်မထားရဘူး။ကင်ထားကြရင်လည်းသူကနိုင်ပိုင်းနဲ့လက်လိုက်ကြလိုက်နေဖြစ်နေတော့အဆင်မပြေဘူးခင်ဗျာ
။ဟိုအတက်အကျဖြစ်ရတဲ့အကြောင်းကဘာကြောင့်မလဲ
။ကျွန်တော်ဒီဆက်တာတော့နိုင်ငံရေးနဲ့ပတ်သက်ရဖြစ်မှာလို့ကျွန်တော်
မတ်တန်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုကယေးလ်သက္ကသိုလ်ကြီးမှမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်တွေကိုမြန်မာနိုင်ငံကကျောင်းသားတွေအွန်လိုင်းကနေပြီးတော့တက်ရောက်သင်ကြားနိုင်မယ့်အစီအစဉ်တွေဆောင်ရွက်နေပါဗျ။ဒါကြောင့်မလို့အမေရိကန်ကအထင်ကရသက္ကသိုလ်ကြီးတခုမှမြန်မာနဲ့ဆိုင်တဲ့သင်ကြားမှုတွေအကြောင်းအရှိတောင်အာရှအထူးပြုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါဗ
ျ။မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီအမေရိကန်ပြည်ထောင်စုယေးလ်သက္ကသိုလ်မှာတက်နေကြတဲ့ကျောင်းသူကျောင်းသားတွေနဲ့ဒန်းတူအွန်လိုင်းပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြန့်အလှန်ဖလှယ်နိုင်ကြတာတိတ်ကိုအားရစရာဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ယေးလ်သက္ကသိုလ်ကပါမောက်ခဒေါက်တာဒေးဗစ်မိုးကပြောပါတယ်။သူကတော့ယေးလ်သက္ကသိုလ်ကတမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှိတောင်အာရှအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ယေးလ်သက္ကသိုလ်မှာသင်ကြားပေးနေတယ်ဆိုတာကိုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာကတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမ။ဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစဉ်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီယေးကတက်ကတို့ရဲ့ဟိုတမိုင်းဌာနမှာတည်နေပေါ့နော်။အဲ့မှာတည်တဲ့ခါကျတော့ကျွန်တော်တို့တည်တဲ့ပုံစံကတော့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်တို့သွားပြီးလေ့လာရတယ်ပေါ့နော်ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဟိုအချင်းခါတွေကိုဟိုလေ့လာရတယ်ပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့တည်ရတယ်ပေါ့ဆရာမအ
ဲ့တော့ America မှာတက်နေတယ်ပေါ့နော်ဒီ Yale သက္ကသိုလ်မှာတက်နေကြတဲ့အကြောင်းသူကျောင်းသားရဲ့အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်သူတို့အနေနဲ့ဘယ်လောက်ထိတည်ထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်တည်ချင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင
့်ဟုတ်ကဲ့ဟိုသူတို့ရဲ့စိတ်ဝင်စားမှုကနှစ်မျိုးနဲ့ပြောရမယ်နော်ဆရာမပထမတော့သူတို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲဒါအားလုံးသိတယ်တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုသူတို့ကျောင်းသားတွေကသူတို့သိတယ်ဒါပေမဲ့သူတို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတယ်အာယုံပြုတယ်ဆိုပြီးတော့မြန်မာအကြောင်းကိုသူတို့ဟိုလိလူရှုတဲ့ပုံစံနဲ့သူတို့ဟိုခံစားပြီးတော့ personal interest နဲ့သူတို့လာပြီးတော့ဟိုတင်ညိုကြတယ်သူတရကတော့သူတို့ဒီမြန်မာပြည်ရဲ့အကြောင်းကိုသူတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့သူတို့ကလေ့လာတင်ညိုချင်လို့သူတို့ကလာတင်တာဖြစ်တယ်ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြတ်တဲ့သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်အကြောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဖူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဖူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေ the hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင့်သူရေးတာအဲ့ဒီဟာတွေကကျွန်တော်တို့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့အာယုံလို့ပြောမလဲအာယုံစိုးစဲမှုစိတ်ဝင်စားမှုတအားကောင်းတယ်ပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေတင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေ့လာချင်တာကိုတော့တွေ့ရပါလေဆရာ
အဲ့ဒီထဲမှာအတိအကျတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာ ਈ တအားများရလေဥပမာအဖြစ်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှရေဗုဒ္ဓဘာသာဖြစ်ရမယ်ဟုတ်တယ်မဟုတ်လားပြင်ချင်းဖြစ်ရင်ခရစ်ယာန်ဖြစ်ရမယ်เนาะကချင်းဖြစ်ရင်ဆိုတဲ့အဲ့လိုမျိုးလေးဟိုမလေးရှားမှာလည်းလာတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနက်ဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံနေဟိုကိုယ့်ရဲ့ဒီ identity imagination တွေကိုတို့အရင်စိတ်ဝင်စားတယ်အဲ့ဒါကတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေနဲ့ပဲစပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတဲ့ဆက်မှာ
နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဆရာတို့ Yale Tech တို့မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှသင်ကြားပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာသင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမဟိုအခုအချိန်ကတော့ဆရာမသိတဲ့အတိုင်းပေါ့ကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟိုဘယ်လိုပြောမလဲကို့ဖက်ကဘာလို့ပေးရမလဲဆိုတာမေးခွန်းအဲ့ဒါပဲပထမပဲเนาะဟိုကို့နိုင်ငံကကျွန်တော်ဘာလို့ပေးမလဲဆိုတာတဲ့ကိုကနေကို့ရဲ့နိုင်ငံအတွက်ဘာလို့ပေးရမလဲဆိုတော့ကိုကလည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူး ဘွားရောအဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့တပညာရေးမှာကျွန်တော်ဦးစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ကျောင်းသားဟိုပါပေါ့အနေပါပေါ့နော်အများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့နော်ဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအများကောင်းတယ်အမှကောင်းတာတစ်ခုတော့ဆရာမဒီကရေးကျောင်းသားတွေကဒီမှာအခန်းထဲမှာတို့ important လာတက်တယ်မြန်မာပြည်ကျောင်းသားကြတော့ဒီ zoom မှာလာတက်ပြီးတော့တို့ရဲ့ exchange idea တွေအများကောင်းတယ်ဆရာမအစတော့ကိုလည်းပဲဒီလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာကျောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးရင်းနှောင်းကလေကျောင်းသားဖြစ်တုန်းကဆိုတော့အဲ့လို team အဲ့လိုဖြစ်မယ်ထင်နေတာအခုဒီလူငယ်ပိုင်းနဲ့တော်တော်လေးချက်မြတ်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်ဟိုဟိုရေးကျောင်းသားတွေဆိုပြီးတော့ဟိုရှင်မဲ့ဟိုင်လည်းမရှိဘူးဆိုတော့သူတို့ရဲ့စိတ်ဝင်စားမှုသူတို့ရဲ့ဆွေးနွေးမှုအရင်ကောင်းတယ်အဲ့ဒါကျွန်တော်အရင်သူတို့လည်းကွန်မြူနတီဆာမှာ
ဟုတ်ကဲ့အဲ့ဆရာခုနပြောဆိုဒီ Yale တက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့ဒီမြန်မာနိုင်ငံကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းအရာတစ်ခုပေါ့ဥပမာတစ်ခုပေါ်ပါပေါ့နော်ဒီ American မှာရှိတဲ့ကျောင်းသားတွေနားလည်ထားတဲ့ပုံစံနဲ့ဒီမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေနားလည်ထားတဲ့ပုံစံမတူညီတာကိုဆရာတို့သိရတဲ့အခါကျတော့ဆရာတို့အတွက်ကဒါဘလောက်ထိအထောက်အကူပြုတယ်လို့ပြောလို့ရပါလဲရှင
်အာအဲ့ဒီဥစားကတော်တော်လေးအထောက်အကူပြုတယ်ဆရာမအခုတူညီတဲ့အပိုင်းရောဟိုဟိုဟိုတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥပမာပြပြောရရင်တော့ဟိုပါပေါ့လေအော်ကျွန်တော် issue တခုတင်ပြလာတာကကျွန်တော်ဒီမှာကြားရလဲဒီ white supremacy ရှိတယ်လေဆရာမเนาะကျွန်တော်ဒီလူဖြူတွေရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်ကဒီဟိုဗမာပုဒ္ဒဘာသာဆိုတော့ရဲ့ privilege တွေများလေเนาะဆိုတော့အဲ့ဒီဟာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းတွေရောကျွန်တော် compare လုပ်တဲ့အခါမှာကျောင်းသားတွေရောကျွန်တော်ဆရာကြီးရဲ့တော်တည်ပါတော်လေးအဲ့ဒါအကျိုးရှိတယ်လို့ကျွန်တော်ပြောလို့ရတယ်ဆရာမအဲ့ဒီအပိုင်းမှာ
ဟိုနောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘယ်လောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆိုင်ရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာကိုဘယ်လောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုတို့အလေးထားကြတယ်ဥမာဖြစ် Professor James Scott ပေါ့နော်သူကတက်ဆစ်ရှင်နဲ့ခွန်ကိုကတ်တော့မှာသူဆိုအရင်တော့1958 59လောက်မှာရန်ကုန်တက်ကတော်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟိုကြောက်သူမသွားဖြစ်တော့ဘူးနော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများတိုင်း mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် offer လုပ်ဖို့ပြီးတော့မှဒီဟိုဟို Burmese language theme ပို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆိုင်ရာအထူးပြုသင်ကြားပေးနေတဲ့ပါပေါက်ခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအပြင်မြန်မာနိုင်ငံကလှပတဲ့ထုံတမ်းအစဉ်အလာတွေရင်ကျေးမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်ထုတ်လွှင့်ချက်ကိုနားဆင်ကြရတာဖြစ်ပါရရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
ရုရှားနိုင်ငံဗလာဒီဗော့စတော့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးဝင်တဲ့ဟောင်းတူကိုအမေရိကန်အတွက်ယူကရိန်းစစ်ပွဲနဲ့ရုရှားကဆန္ဒပြပွဲတွေကြောင်းအချက်လက်တွေစုဆောင်းပေးမှုဆွဆွဲချက်နဲ့အရေးယူလိုက်ကြောင်းရုရှားနိုင်ငံ FSB လုံခြုံရေးအေဂျင်စီကဒီနေ့ပဲပြောပါရယ်ဝင်တဲ့ဟောင်းရောဘတ်ရှင်နော့ဖ်ဟာ2022စက်တင်ဘာလကနေစပြီးရုရှားစစ်တပ်ရဲ့အချက်လက်တွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုစုဆောင်းရယူခဲ့တယ်လို့ FSB ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့မေလာထဲမှာပဲအခြေမြင့်မရှိတဲ့ဆွဆွဲချက်အဖြစ်ပြောပြီးရှုတ်ချခဲ့ပါတယ်။မြန်မာနိုင်ငံအခြေဆိုင်အရှိတီမောတန်ယုံယာယီတာဝန်ခံကိုနှင်ထုတ်လိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာတရားဝင်မှုမရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့တန်တမာရေးနဲ့နိုင်ငံကဆက်ဆံရေးကိစ္စရပ်တွေမှာဆုံးဖြတ်ခွင့်မရှိကြောင်း NUG ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကြမ်းဖက်လှုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကဆွဆွဲထားတဲ့ NUG တာဝန်ရှိသူတွေနဲ့အရှိတီမောအစိုးရတာဝန်ရှိသူတွေမကြသေးခင်ဆက်ဆံမှုတွေကိုအကြောင်းပြပြီးအရှိတီမောတန်တမာကိုစစ်ကောင်စီကစက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးတိုင်းပြည်ကနေထွက်ပြေးဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအကြောင်းကြားခဲ့တဲ့အပေါ် NUG ဘက်ကအခုလိုတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်ဒန်နဲ့ဂျိုးဂစ်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
This program has come to you from the Voice of America, Washington.